ယခုအရေးနိုင်ငံတကာပြည်အားတွေနဲ့မြန်မာနိုင်ငံရင်ဆိုင်နေရခြင်းတရုတ်နိုင်ငံသားဝန်ကြီးမြန်မာနိုင်ငံကိုရောက်လာတဲ့ပေါ်တရုတ်မြန်မာနှစ်နိုင်ငံကြားခင်မာတဲ့ယဉ်ကျေးမှုနဲ့တရုတ်ရည်တည်မှုကိုပိုပြသတဲ့သဘောဖြစ်တယ်လို့ယဉ်ကျေးမြုံနယ်မှုစီမံကိန်းတွေအတွက်တရုတ်အစိုးရဘက်ကပိုချင်းကပ်လာတဲ့သဘောလို့လည်းတရုတ်မြန်မာအရေးလက်လာသူတွေကသုံးသပ်ကြပါတယ်မြန်မာနိုင်ငံသားဝန်ကြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံခဲ့တဲ့တရုတ်နိုင်ငံသားဝန်ကြီးမြန်မာခီးစဉ်ပေါ်သုံးသပ်ချက်အမြင်တွေကိုမဆုမွန်ကစူးစီးတင်ပြထားပါတယ်ရှင
်ဟုတ်ပါတယ်မြန်မာနိုင်ငံကိုရောက်ရှိလာတဲ့တရုတ်နိုင်ငံနိုင်ငံသားဝန်ကြီးဝမ်ကြီးနဲ့မြန်မာနိုင်ငံသားဝန်ကြီးလည်းဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့နေပြည်တော်မှာဒီကနေ့တွေ့ဆုံခဲ့ကြပါတယ်တွေ့ဆုံမှုအတွင်းမှာတော့အဓိကမြန်မာနိုင်ငံနဲ့တရုတ်နိုင်ငံကြားနှစ်နိုင်ငံဆက်ဆံရေးပူးပေါင်းဆောင်ရွက်ရေးနောက်ရပ်ဝင်းနဲ့ပိုလန်မှလမ်းကြောင်းစီမံကိန်းနောက်မြန်မာနိုင်ငံဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ရခိုင်ပြည်နယ်အရေးကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတယ်လို့မြန်မာနိုင်ငံသားဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်မြန်မာပြည်ခီးစဉ်မတိုင်ခင်မှာတော့တရုတ်နိုင်ငံနိုင်ငံသားဝန်ကြီးဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်ပြီးတော့ဘင်္ဂလားနယ်စပ်ဘက်တင်းချောင်လာတဲ့မွတ်စလင်ဒုက္ခသည်တွေရဲ့အရေးနှစ်နိုင်ငံဆွေးနွေးခဲ့ကြပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်အရေးမှာလူခွေချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့စိုးရိမ်ချက်တွေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့မြန်မာနိုင်ငံပေါ်ပြစ်တင်ရှုံချမှုတွေနဲ့အရေးယူတန်းခတ်မှုတွေပြုလို့တဲ့ဖိအားတွေနဲ့ရင်ဆိုင်နေရချိန်မှာမြန်မာနိုင်ငံကိုတရုတ်နိုင်ငံသားဝန်ကြီးရောက်လာတဲ့အပေါ်တရုတ်စိုးရရဲ့အင်းကြီးချင်းပေါ်ခိုင်မာတဲ့တန်တမာရေးရည်တည်မှုတွေနဲ့ဒေသတွင်းတည်ငြိမ်အောင်ဝိုင်းဝန်းဆောင်ရွက်မှုကိုပြသရာရောက်တယ်လို့တရုတ်နိုင်ငံအခြေဆိုင်တရုတ်မြန်မာအရေးလေးလာကဲခတ်သူဒေါက်တာလှကျော်စောကသုံးသပ်ပါတယ
်တရုတ်ကအခုလောလောဆယ်နိုင်ငံတကာဒီပလိုမေစီပေါ့ဗျာနိုင်ငံရေးရာသူတို့ policy တွေကတော့လက်ဦးမှုရှိရှိနဲ့ခတ်သွက်သွက်လုပ်လာတာပဲအဲ့တော့ဗမာပြည်အရေးကဗမာပြည်ကငြိမ်းချမ်းရေးရကိုရရမယ်လို့သူတို့ကတွက်ထားတယ်လေဗမာပြည်မငြိမ်းချမ်းရင်တော့ကြဆုံးနိုင်ငံကြီးဖြစ်မယ်လို့သူတို့ပြောထားတာရှိတယ်နောက်နိုင်ငံသားရေးဝန်ကြီးဝန်ကြီးကကျမတတိထားမိတာဒေါအောင်ဆန်းစုကြည်တို့ NLD နိုင်နိုင်ချင်းကိုဗမာပြည်ကိုတွားပြီးပထမအဆုံးတွေ့တဲ့နိုင်ငံသားရေးဝန်ကြီးပဲအဲတဘောကတော့ NLD အစိုးရကိုသူတို့ထောက်ခံမယ်ဆိုတဲ့တဘောအစိုးရပြထားတဲ့လူကြီးဖြစ်တယ်အဲဒါကြောင့်ဒေါအောင်ဆန်းစုကြည်နဲ့လည်းပုံကိုရေးရရင်းနှီးနေကြပုံရတယ်အဲတော့ဒါကိုဆက်လက်ပြီးတော့အခုဘင်္ဂလားဒေ့ရှ်အရေးကတော်တော်အရေးကြီးနေတာဖြစ်တာပေါ့နော်နိုင်ငံတကာရဲ့ဖိအားနဲ့ပါနေအဲဒါကိုခံနိုင်မှုအတွက်သူတွားကူညီတယ်လို့ထင်ရပါတယ
်ဒါအပြင်ရခိုင်ပြည်နယ်အတွင်းတရုတ်ရဲ့ယင်းနှီးမြုပ်နှံမှုစီမံကိန်းတွေအကောင့်ထဲပေါ်နေခြင်းလည်းဖြစ်တဲ့အတွက်နယ်မြေတွင်းမှာတည်ငြိမ်အေးမြမှုရှိအောင်နဲ့ဒေသတွင်းဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုတရုတ်မြန်မာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေအတွက်လည်းနှစ်နိုင်ငံနိုင်ငံသားရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးကြတာဖြစ်တယ်လို့ဒေါက်တာလှကျော်စောကရှုမြင်ပါတယ
်သူတို့ပြောတဲ့ထဲမှာလည်းအဲရခိုင်အရေးကိုသူတို့ကူညီပြီးဖြေရှင်းပါမယ်လို့ပြောတယ်နောက်တစ်ချက်ကလည်းရခိုင်မှာသူတို့ရဲ့ယင်းနှီးမြုပ်နှံမှုတွေကအများကြီးလေရှေ့လျှောက်လုံးမဲ့ဟာလည်းရှိတယ်ရေနံပိုင်လိုင်းနဲ့ gas pipeline အပြင်မြေထားလမ်းတို့ကားလမ်းတို့ဖောက်ဖို့အစီအစဉ်တွေပါရှိတယ်အဲ့တော့အဲ့ဒီဟာတွေအတွက်ပါတခါတည်းဆွေးနွေးတယ်ထင်တယ်နောက်တစ်ခုကခုနပြောတဲ့ရဝန်းပေါ့နော်ပိုလန်မှာကရေလမ်းမှာကောကုန်းလမ်းမှာကောဗမာပြည်ကမုတ်ချဖြတ်မှာအဲ့ဒါကြောင့်မလို့ဗမာပြည်ကိုပို့ပြီးတော့ထဲထဲဝင်ဝင်ပို့လှုပ်ရှားနေပုံရတယ
်အဓိကကတော့မြန်မာနိုင်ငံဖော်ဆောင်နေတဲ့ငြိမ်းချမ်းရေးဖြစ်စဉ်အတွင်းမှာတရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုနဲ့တရုတ်မြန်မာနှစ်နိုင်ငံကြားပြည်ပြတ်မှုမရှိသေးတဲ့မြေဆုံလို့စီမံကိန်းကြီးတွေအတွက်လည်းနှစ်နိုင်ငံကြားထိပ်ပိုင်းကောင်းဆောင်တွေပို့ပြီးတော့မှဆွေးနွေးမှုတွေလုပ်လာတာဖြစ်တယ်လို့လည်းမြမရေးလေးတာတုံ့တက်နေတဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကလည်းသုံးသပ်ပါတယ
်တရုတ်ရဲ့ဗမာရဲ့ဆက်ဆံရေးကတော့တရုတ်မြန်မာနယ်စပ်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အရေးကိစ္စတွေကိုတရုတ်ကကူညီမှသာလဲအထူးရရောက်ဒီငင်းငယ်ရနိုင်မယ်ဆိုတဲ့အချက်ရဲ့အခုနောက်ဆုံးဒီရခိုင်မှာဖြစ်တဲ့ကိစ္စကုလသမဂ္ဂမှာတရုတ်ရဲ့ရည်တည်ချက်ရဲ့ဒါတွေကိုထောက်လိုက်တဲ့အခါကျတော့သူတို့ကူညီတင်တာကိုလည်းတတိယရောက်နော်စိတ်ပါလက်ပါကူညီကလေးတစ်ခါကလည်းသူတို့လိုချင်တဲ့ဟာပေါ့နော်ဒီကျွန်တော်အဝေးကြီးကားလမ်းမယထာလမ်းမဖောက်မယ်နောက်ပြီးတော့ရခိုင်ကနေပြီးတော့ထွက်ပေါက်ရှာမယ်အဲနောက်တစ်ခါမြစ်ဆုံ GIS စီမံကိန်းကိစ္စနဲ့ပတ်သက်ပြီးတော့ထွက်ပေါက်တစ်ခုနော်အဖြေတစ်ခုရှာမယ်စသဖြင့်ပေါ့ဗျာတန်းတန်းဖြစ်နေတဲ့ကိစ္စတွေဒီအချိန်မှာသူကတော့ပြောဖို့ဆိုဖို့အခွင့်ကောင်းလို့ဒီစမှာပဲလေအဲဒါကြောင့်မလို့သူလာတယ်လို့ထင်ပါတယ်တော်စားစုကြည်နဲ့တိုင်ပင်ပြီးရတာကြာလို့ရှိရင်ခုနရင်းနှီးမြှုပ်နှံမှုတွေကပြည်သူလူထုရဲ့နေထိုင်မှုဘဝတွေကိုတက်ရောက်နဲ့မြှုပ်နှံမှုတွေလာလိမ့်မယ်လို့ထင်တယ်
ဒီကနေ့တွေ့ဆုံတဲ့မြန်မာနိုင်ငံသားရေးဝန်ကြီးနဲ့တရုတ်နိုင်ငံသားရေးဝန်ကြီးတို့အစည်းအဝေးပြီးမှာတော့မြန်မာနိုင်ငံနဲ့တရုတ်နိုင်ငံတို့ပူးပေါင်းဆောင်ရွက်နေတဲ့သဘောတူညီချက်တွေဖြစ်တဲ့ဆင်းရဲနှုန်းပါမှုလျှော့ချရေးပူးပေါင်းဆောင်ရွက်ရေးစီမံကိန်းအကောင့်ထည့်ဖော်ရေးဆိုင်ရာသဘောတူညီချက်တွေကိုသက်ဆိုင်ရာဝန်ကြီးဌာနတွေကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဦး